VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်2022ခုနှစ်ဘီဂျင်းဆောင်းဟာရီအိုလံပစ်ပွဲကတော့ပြည်ဆောင်သွားပြီတောင်မြစ်ရှိမှာအောင်မဲဝင်ပြိုင်ခွင့်ရခဲ့တဲ့ရုရှားနိုင်ငံကစွန့်ရီပြစကိတ်အားကစားမယ်တရုတ်နိုင်ငံအတွက်ရွှေတံဆိပ်ဆုကူပေးခဲ့တဲ့အမေရိကန်နိုင်ငံဘွားချန်ပီယံလက်ဗလာနဲ့အိမ်ပြန်ခဲ့ရတဲ့အမေရိကန်ကအထင်ကြီးရအေးစ်နင်းရှောစီတမဆက်လက်လူပြောများစရာအကြောင်းအရာတွေနဲ့ဆောင်းဟာရီအိုလံပစ်ပွဲကိုတနင်္ဂနွေနေ့မှာအဆုံးသတ်လိုက်တာပါဒီအစိုးရကတင်ကျက်လို့နဲ့ကိုဗစ်ကန့်သတ်ချက်တွေနဲ့အားကစားပွဲကိုကျင်းပခဲ့တာဖြစ်ပေမဲ့လို့2022ခုနှစ်ဆောင်းဝါသီအိုလံပစ်ပွဲအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့ပြောနိုင်ပါတယ်။ပွဲအတွက်လိုအပ်တဲ့နှင်းတွေအလုံးလောက်မကျခဲ့တာကြောင့်နှင်းအများစုကတော့တဘာဝနှင်းတူတွေနဲ့ဖန်တီးခဲ့ရတာပါ။ဒီကရက်နဲ့နှစ်ကျော်ကကိုဗစ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံမှာအိုလံပစ်ပွဲကျင်းပတာဖြစ်ပေမဲ့ကြီးမားတဲ့ပြဿနာတွေသိမ်းမရှိခဲ့ပါဘူး။ဒါပေမဲ့လည်းတရုတ်အစိုးရကအိုလံပစ်ပွဲကိုတင်းကျပ်လွန်းတဲ့အာဏာရင်းနဲ့ကျင်းပတယ်ဆိုပြီးနိုင်ငံတကာကဝေဖန်တဲ့အတော်များများလည်းရှိပါတယ်။လူနေစုဝီဂါမွတ်စလင်တွေအပေါ်လူ့အခွင့်အရေးချိုးဖောက်နေပြီးဒီမိုကရေစီရဲ့တောင်းဆိုနေတဲ့ဟောင်ကောင်ကတက်ကြွလှုပ်ရှားသူတွေကိုတင်းကျပ်တဲ့မော်ဒာနဲ့နိုင်နေနေတဲ့တရုတ်အစိုးရနဲ့လက်တွဲလုပ်ကိုင်နေဆိုပြီးအိုလံပစ်ကော်မတီကိုလည်းဝေဖန်ပြစ်တင်တာရှိနေပါတယ်။အနောက်နိုင်ငံအတော်များများကတရုတ်လူ့အခွင့်အရေးချိုးဖောက်မှုကိုတပိတ်မောက်တဲ့အနေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ကိုဆီလွတ်တာမျိုးရှိခဲ့ပေမဲ့လို့ပြန်ဝဲဝင်အားကစားသမားတွေကိုတော့ဆီလွတ်ခဲ့တာဖြစ်ပါတယ်